တွေးစုမြင်စီတဲ့ကကျေးဇူးပါရခင်ဗျာ1988ခုနှစ်ဒီမိုကရေစီအရေးတော်ပုံကာလအတွင်းထင်ရှားတဲ့ကျောင်းသားကောင်းဆောင်လူအဖြစ်ပေါ်ထွက်လာခဲ့တဲ့ကိုမိုးတီးစုံဟာလွန်ခဲ့တဲ့နှစ်ပေါင်းများစွာအတွင်းသူရောက်ရှိတဲ့ပြည်ပနိုင်ငံအသီးသီးမှာမြမအရေးကိုမနာမနေဆောင်ရွက်နေသူဖြစ်ပါတယ်အခုနှစ်ထဲမှာဆိုရင်စစ်အစိုးရရဲ့ရွေးကောက်ပွဲကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေဆောင်ရွက်ဖို့လူလူတိုက်ပွဲကော်မတီ2020ကိုဖွဲ့စည်းလှုပ်ရှားခဲ့တယ်လို့ပြီးခဲ့တဲ့လပိုင်းကလည်းစစ်အစိုးရတပ်တွေနဲ့ DGVA တပ်တွေနယ်စပ်မြဝတီမြို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်မြေစာပြင်ဖြစ်ခဲ့ကြတဲ့ဒုက္ခသည်ပြည်သူတွေကိုအင်လိုက်အားတိုက်ကူညီခဲ့တာတွေ့ရပါတယ်1988ခုနှစ်အတွင်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ့ချုပ်ရဲ့အထွေထွေအတွင်းမှုအဖြစ်မြေပေါ်မြေအောက်ကျောင်းသားလှုပ်ရှားမှုတွေကိုဥဆောင်ခဲ့သူတူဖြစ်တဲ့ကိုမိုးတီစုံဟာအဲ့ဒီကာလကလှုပ်ရှားမှုတွေ့ကြုံနဲ့မြမနိုင်ငံရေးမှာဒေါ်အောင်ဆန်းစုကြည်ပါဝင်ဥဆောင်လာခဲ့ပုံအကြောင်းဒီလိုဆက်ပြောပြပါတယ
်ကျွန်တော်တို့88လှုပ်ရှားမှုကြီးရဲ့တကယ်အမြင့်ဆုံးအပိုင်းရောက်လာတဲ့အခါမှာဒေါ်အောင်ဆန်းစုကြည်ကပေါ်ထွက်လာတယ်လေအဲကျွန်တော်တို့တိကျပြောရင်ဩဂတ်လ26ရက်နေ့ခြေကုံတောင်ဘက်ဘုံမှာတရားစပြီးဟောတဲ့နေရာနေပြီးတော့ကျွန်တော်တို့ပေါ်လာတယ်အဲဒီတော့လည်းကျွန်တော်တို့ကဒေါ်အောင်ဆန်းစုကြည်ဟာဟာလာကျွန်တော်တို့မြမနိုင်ငံရေးလောကဟလာလှုပ်ရှားမှုကြီးတွေမှာစေစုံပြည့်ဝင်လိုက်တော့အများကကျွန်တော်တို့ဝမ်းသာအားရဖြစ်ကြတယ်လေ။နောက်အခုတစ်ခေါက်တော့ဆန်းစုကြည်ပြန်လွတ်မြောက်လာတော့လည်းအလားတူပဲဒီလိုကဝမ်းသာရလည်းဖြစ်ရတာပဲ
။မြန်မာနိုင်ငံမှာလွန်ခဲ့တဲ့20ကျော်ကာလအတွင်းရွေးကောက်ပွဲလဲနှစ်ကြိမ်တိုင်ကျင်းပခဲ့ပြီးဖြစ်ပေမဲ့နိုင်ငံရေးပြဿနာတွေပြည်လည်မှုမရရှိသေးပါဘူး။ပထမအကြိမ်1990ရွေးကောက်ပွဲတုန်းကရွေးချယ်ခံရတဲ့လွှတ်တော်အမတ်တော်များများထောင်သွင်းအကျဉ်းချခံထားရစေပြည်ပနိုင်ငံတွေမှာတိမ်းချောင်နေကြရစေဖြစ်သလိုပဲရွေးကောက်ပွဲအနိုင်ရပါတီကိုလည်းအာဏာလွှဲပြောင်းမှုပေးခဲ့တဲ့အပြင်ဖြတ်သိမ်းချောင်းစစ်အစိုးရကကြီးညာထားပါတယ်88မျိုးဆက်ចောင်းသားတွေ2000မျိုးဆက်ចောင်းသားတွေရဟန်းတန်ဃာတော်တွေအပါအဝင်နိုင်ငံရေးလှုပ်ရှားသူ2200လောက်လဲထောင်သွင်းအကျဉ်းချခံထားရစေဖြစ်ပါတယ်နယ်စပ်ဒေသတွေမှာလည်းတိုင်းရင်းသားတွေနဲ့တင်းမာမှုကပြင်းထန်နေစေပါဒီ20ကာလအတွင်းဒုတိယအကြိမ်ကျင်းပခဲ့တဲ့2010ရွေးကောက်ပွဲမှာဝင်ပြန်ခဲ့တဲ့ပါတီတွေဆိုရင်မဲလိန်ခံရတဲ့အတွက်စစ်အစိုးရပေါ်မှာမကျေနပ်စိတ်တွေကြီးထွားလို့နေပါတယ်ဒီလိုဆိုရင်စစ်အစိုးရအနေနဲ့နိုင်ငံတကာကနှစ်ပေါင်းများစွာတိုက်တွန်းဖြောင်းပြခဲ့တယ်လို့သုံးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးလမ်းစဉ်ကိုဘယ်တော့မှစဉ်းစားအကောင့်ထဲပေါ်နိုင်စရာမရှိတော့ဘူးလားလွန်ခဲ့တဲ့20ကျော်ကာလအတွင်းမြမနိုင်ငံရေးပြဿနာအရရက်ကိုမဖြစ်ရှင်းနိုင်ခဲ့တဲ့အဓိကအကြောင်းရင်းတွေကိုရောဘယ်လိုသုံးသပ်လို့ရပါမလဲ။ကိုမိုးတီးစုံရဲ့အမြင်ကတော့ဒီလိုပါ
။ဒါကတော့ရှင်းနေတယ်လေကျွန်တော်တို့22နှစ်လုံးဟလာကျွန်တော်တို့88လောက်ရှားမှုကနေပြီးဒီနေ့တောင်ဆန်းစုကြည်90ရွေးကောက်ပွဲရလဒ်ဒီဟလာကနေ့ဒီပေါ်ထွက်လာတဲ့အချိန်နောက်ဆုံးဟလာသူပြောနေတဲ့စကားတွေအားလုံးကိုပြန်ကြည့်ရင်နာဖာစစ်စိုးကဒီမျိုးသားပြန်လဲတင်းမြတ်ရေးကိုအများအားညှင်းပယ်နေတာပဲကြောခိုက်နေတာပဲလေ။အဲကြောင့်ဒီနေ့ပြဿနာကြီးကလောက်ထိကြီးထွားနေတာဟုတ်
လက်ရှိမြန်မာပြည်သူတွေကြုံနေရတဲ့ဆင်းရဲဒုက္ခအဖုံဖုံကနေကျော်လွှားနိုင်ဖို့မြန်မာနိုင်ငံရေးပြဿနာအရရက်ကိုပြေလည်စေဖို့ဆိုရင်စစ်အစိုးရအနေနဲ့ဘာတွေအလေးထားလှုပ်ဆောင်ဖို့လိုအပ်မလဲစစ်အစိုးရအနေနဲ့ဆက်လက်ပြီးပြည်သူလူထုရဲ့သဘောထားစံနာနဲ့ဆန့်ကျင်မှုပြုနေမယ်ဆိုရင်တိုင်းပြည်မှာဘလို့အခြေအနေတွေကြုံလာနိုင်ကြရှိပါသလဲကိုမိုးတီစုံရဲ့တုံ့သက်ချက်ကတော့ဒီလိုပါခင်ဗျာ
လက်ရှိမြန်မာနိုင်ငံရဲ့အခြေအနေပေါ်မှာလူထုရဲ့မျှော်လင့်ချက်ကဒေါန်ဆန်းစုကြည်ပေါ်မှာရှိတယ်နောက်အပြောင်းလဲတစ်ခုကိုအမြန်ဆုံးလိုချင်နေကြပြီအဲ့ဒီတော့ကိုအမြန်ဆုံးနာဖဆစ်စွားအနေနဲ့လုပ်ပေးဖို့လိုတယ်အဲ့ဒါကဟာလာရေကောက်ပွဲရလက်ကြီးကိုသူတို့ကြေညာတာပါလီမန်ခေါ်တာဟာလာလွတ်တော်ခေါ်တာအဲ့ဒါတွေမဟုတ်ဘူးတကယ်နိုင်ငံရေးအခြေခံတကြအပြောင်းလဲဒီမိုကရေစီအပြောင်းလဲကိုအားလုံးကလိုချင်နေတာအဲ့ဒါမဟုတ်ဘဲနဲ့ဟာလာစင်ဝေးရန်ဆောင်လုပ်မစင်တော့နောက်ထပ်ကြီးမားတဲ့လှုပ်ရှားမှုကြီးဖြစ်လာလိမ့်မယ်လူထုအနေထားကလည်းပြီးခံနိုင်တဲ့အတိုင်းသာကုန်နေတဲ့အနေထားမှာရှိနေပြီကျွန်တော်တို့အဲ့လိုပဲသုံးသပ်ပြီးတယ်
โอ้แต่มันยังไกลไปโดยเนี่ยอยู่มามีจอสิเหมียวแค่บัวยาช่องทะออกเวสิล้านถั่วแค่ขี้เย็นเย็นบ่มาโมชีสวยดี
လက်ရှိမြန်မာနိုင်ငံရေးအခင်းအကျင်းမှာပြည်တွင်းပြည်ပနိုင်ငံအသီးသီးကမြန်မာဒီမိုကရေစီတိုင်းရင်းသားအခွင့်အရေးအတွက်ကြိုးပမ်းဆောင်ရွက်နေသူတွေအနေနဲ့ရှေ့ကိုဘလို့များရက်တီဆောင်ရွက်သွားဖို့လိုအပ်နေပါသလဲ
အားလုံးရှိတလားတိုးရမယ်ဗျာကျွန်တော်တို့ဒီနေ့ပြစ်ခတ်ရဆက်ထားတဲ့အဖွဲ့အစည်းတွေကျွန်တော်တန်ကြားတင်တယ်အားလုံးရှိကိုတလားတိုးရမယ်နောက်တစ်ခုက2010ရွေးကောက်ပွဲမှာနိုင်ဝါတဲ့တိုင်းရင်းသားပါတီတိုင်းရင်းသားခေါင်းဆောင်တွေတတိပုဂ္ဂလတွေအားလုံးကျွန်တော်တိုက်တွန်းတင်တယ်စ ကျောင်းတလန်တူရမယ်အဲ့ဒါရေကောက်ပွဲကိုကျွန်တော်ရထားတဲ့ရလက်ကိုကျွန်တော်တို့ပြိမောက်ဖို့လိုတယ်လွတ်တော်မတက်ဖို့လိုတယ်ဟဲ့လားကျွန်တော်တို့နိုင်ငံရေးကကျွန်တော်တို့အောင်ဝက်ခံတော့မယ်အစင်ဟဲ့လားဖြည့်ရှင်းရမယ်အစင်မှာအဆောက်အအုံပြန်မသွားကြဘူးအထူးကျွန်တော်မြတ်တရားခံနေတယ်နောက်တစ်ခုကကျွန်တော်တို့ဒီမိုကရေစီအားသူတွေအားလုံးနဲ့တောင်ဆန်းစုကြည်လာပြီးဒီကကျွန်တော်တို့အားလုံးမှာအားရှိတယ
ကိုမူတီဆောင်ဟာ1990ခုနှစ်ရွေးကောက်ပွဲမှာဒုတိယအကြီးဆုံးနိုင်ငံရေးပါတီဖြစ်တဲ့လူ့ဘောင်သစ်ဒီမိုကရက်တစ်ပါတီကိုတီထောင်ရမှာဥဆောင်ပါဝင်ခဲ့သူတူလည်းဖြစ်ပါတယ်။ဒီနောက်ရှစ်လေးလုံးအရေးတော်ပုံအပြီးထိုင်းမြန်မာနယ်စပ်တနေရာမှာတီထောင်ခဲ့တဲ့ AVSDF ကမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးလက်နက်ကင်ကျောင်းသားတပ်မတော်အဖွဲ့မှလည်း1989ခုနှစ်ကနေ2000ခုနှစ်အထိခေါင်းဆောင်အဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်။ကိုမိုးသည့်စုံတို့လိုဒီမိုကရေစီလှုပ်ရှားနေသူတွေရဲ့စိတ်ထဲမှာမြန်မာပြည်သူတွေအတွက်ဘလို့စိတ်ကူးဆန္ဒတွေရှိနေကြပါသလဲ
ကျွန်တော်အားလုံးကမျောလင်းချက်တွေကြောက်ဆုံးနေတဲ့ကာလာကြီးတစ်ခုကိုဖြတ်တန်းနေရတယ်အဲ့ဒါကိုကျွန်တော်စိုးရိမ်ဆုံးပဲဒါကြောင့်မို့ကျွန်တော်တို့အားလုံးကတော့ကျွန်တော်ရောက်တရာမှာပြည်သူလူထုတွေရောမိတ်ဆွေတို့အိုက်တွန်းနေတယ်ကျွန်တော်တို့လုံးဝမျောလင်းချက်တွေကိုလုံးဝမစွန့်လွတ်လိုက်ကြဖို့ပဲဒီလိုရတဲ့အသာဝင်နေလူမှုရေးတက်တနာအကုန်လုံးကချစ်ချုံကြပြီးတော့လုံးဝမျောလင်းချက်တွေကြောက်နေရတယ်ဒါနာပါစစ်စိုးရနဲ့ဆိုကြောင်းမယ်လေ။ဗမာပြည်သူတွေဒီမိုကရေစီလွတ်လပ်တဲ့အခွင့်အရေးရတာကိုကျွန်တော်မြင်တဲ့။ဗမာပြည်သူတွေမီးအောင်အောင်မှာသမင်းဝဝစားနိုင်ကြအောင်ကျွန်တော်မြင်တဲ့။သူတို့အပူပင်အကြောင်းကြကျင်းကျင်းနဲ့အဲ့ဒါကျွန်တော်ကိုယ်တိုင်လည်းအဲ့လိုမျိုးလိုချင်တယ်။
ထင်ရှားတဲ့မြန်မာအရေးလှုပ်ရှားသူတို့ဖြစ်တဲ့ကျောင်းသားကောင်းဆောင်ဦးမိုးသီဆောင်ရဲ့တွင်းမြင်တချို့ကိုကောက်နှုတ်တင်ဆက်ခဲ့တာပါ။ကူတပတ်သူတွေးသူမြင်အစီအစဉ်ကိုလည်းဒီမှာရနာလိုက်ပြပါသေးခင်ဗျာ။နားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။